ဒီကနေ့အမေရိကန်စံတော်ချိန်အင်္ဂါနေ့မနက်မှာကျင်းပမယ်အမေရိကန်ရဲ့သမိုင်းမှာအင်မတန်မှအရေးကြီးတဲ့ရွေးကောက်သမ္မတရွေးကောက်ပွဲမှာတော့မဲဆွယ်စီယုံချိန်တွေအတွင်းသမ္မတလောင်းနှစ်ဦးအနေနဲ့အပြင်းအထန်ဝေဖန်ပြောဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့အနိုင်အရှုံးတဲခွဲသွားတဲ့အချိန်မှာပြည်သူလူထုရဲ့စံတာကိုလေးစားလိုက်နာပြီးအမေရိကန်သမ္မတရွေးကောက်ပွဲတွေရဲ့အစဉ်လာရရှုံးနိမ့်သွားတဲ့ကိုယ်စားလှယ်ကအရှုံးကိုအပြုံးနဲ့လက်ခံပြီးအနိုင်ရတဲ့သူကိုချီကျူးရင်းအတိမတ်ပြူကြောင်တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတဲ့အပြင်ကိုကိုတောက်ခံသူတွေကိုလည်းမိန့်ခွန်းပြောကြတဲ့အစဉ်လာရှိပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပါမယ်ရှင်
။ဒီမိုကရေစီတက်တန်းရစ်ကျက်နေပြီဖြစ်တဲ့အမေရိကန်နိုင်ငံကသမ္မတအာဏာလွှဲပြောင်းမှုဟာစိတ်ဝင်စားစရာအတူယူစရာကောင်းတဲ့အစဉ်လာတစ်ခုဖြစ်ပါတယ်။ဒါကလည်းဘယ်မှာမြင်ပြခံတယ်လဲဆိုတော့သမ္မတလောက်နှစ်ဦးအနေနဲ့တစ်ဖက်နဲ့တစ်ဖက်ဝေဖန်ပြောဆိုမှုတွေဘလောက်ပဲအပြင်းထန်လုပ်ခဲ့ကြပေမဲ့ပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးရွေးကောက်ပွဲမှာရှုံးနေတဲ့သူကအရှုံးကိုဝန်ခံပြီးအနိုင်ရသူကိုချီးကျူးဂုဏ်ပြုကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြတာအပြင်ကိုယ့်ကိုထောက်ခံသူတွေစိတ်မပြတ်ကြဖို့တိုင်းပြည်အတွက်အနိုင်ရတဲ့တမနာနဲ့လက်တွဲပြီးအလုပ်လုပ်ကြဖို့ရွက်ကောက်ပွဲအနိုင်ရှုံးစင်းရင်ထွက်လာပြီဆိုတာနဲ့မင်ကွန်းပြောကြကြတဲ့အစဉ်အလာကနေလာတာဖြစ်ပါတယ်။2009ခုနှစ်ကကျင်းပတဲ့တမနာရွက်ကောက်ပွဲမှာဒီမိုကရက်ပါတီတမနာလောင်း L6 ကရွက်ကောက်ပွဲအနိုင်ရလိုက်တဲ့ရီပပ်ဘလစ်ကန်တမနာလောင်း George W. Bush ကိုချီးကျူးဂုဏ်ပြုစကားပြောကြခဲ့တဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုအခုလိုပြောကြခဲ့ပါတယ
်။ Good evening.Just moments ago, I spoke with George W. Bush and congratulated him on becoming the 43rd President of the United States.
မင်္ဂလာညနေခင်းမှာမကြာသေးခင်အချိန်မင်္ဂလာရေးတွင်ကပဲ George W. Bush ကိုကျွန်တော်ဖုန်းခေါ်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့43ရက်မြောက်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အတွက်ချီးကျူးဂုဏ်ပြုတဲ့အကြောင်းပြောကြားခဲ့ပါတယ်။ကျွန်တော်အနေနဲ့ဒီချိန်မှာတော့သူ့ကိုပြန်မခေါ်တော့ပါဘူးဆိုတာကိုလည်းပြောခဲ့ပါတယ်
။သူ့အနေနဲ့ဖုန်းမခေါ်တော့ဘူးလို့ပြောရခြင်းရဲ့အကြောင်းရင်းကတော့ရွေးကောက်ပွဲပြီးချင်းမှာGeorge W. Bush အနိုင်ရတယ်ဆိုပြီး Elgo ကချီးကျူးဂုဏ်ပြုစကားပြောကြားပြီးတော့မှအဲ့ဒီရွက်ောက်ပွဲရလဟာမတေချာသေးဘူးဆိုပြီး Elgo ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ပြောဆိုခဲ့တာကြောင့် George W. Bush ကိုဖုံးနဲ့ပြန်ခေါ်ပြီးသူချီးကျူးဂုဏ်ပြုကြောင်းပြောဆိုခဲ့တာကိုပြန်ရုပ်သိမ်းရတဲ့ဖြစ်ရပ်ကိုညှိညွန်းပြောဆိုတာလည်းဖြစ်ပါတယ်။2009ခုနှစ်ရွက်ောက်ပွဲပြီးမှ George Bush နဲ့ Elgo တို့ဟာရွက်ောက်ပွဲဘသူအနိုင်ရတယ်ဆိုတာနောက်တနေ့အထိပြတ်ပြတ်သားသားအဖြေထွက်မလာတဲ့အတွက်တရားရုံးမှာနှစ်ဖက်ရှိနေတဲ့အပြန်အလှန်ညှင်းခုံပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာနိုင်ငံတော်တရားရုံးချုပ်ကနေပြီး George Bush အနိုင်ရတယ်ဆိုပြီးအဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်။တမန်လောင်းနှစ်ဦးအကြာအကျိတ်နဲ့မဲဆွယ်စည်းရုံးခဲ့ကြတဲ့အပြင်တရားရုံးမှာပါအမှုရင်ဆိုင်ပြီးမှအနိုင်အရှုံးကိုအဆုံးဖြတ်ပေးလိုက်ရတဲ့တင်းမာတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ခဲ့ရတဲ့ကြားကပဲသူ့ကိုထောက်ခံသူတွေအနေနဲ့ထွက်လာတဲ့ရလဒ်ကိုသဘောထားကြည့်စွာနဲ့လက်ခံကြဖို့တန်ပီရဲ့မျက်နှာကိုကြည့်ပြီးအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်ကြဖို့တို့အတွက်တိုက်တွန်းပြောဆိုခဲ့တာကြောင့်အဲ့ဒီကာလကအယ်ဂိုရဲ့ရည်တည်ပြောဆိုချက်တွေကိုနိုင်ငံရေးသုတေသီတွေကချီးကျူးကြပါတယ်။ George W. Bush ရဲ့ဒုတိယသမ္မတတက်တန်းမှာဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ပြီးရှုံးနိမ့်ခဲ့တဲ့ John Kerry ကလည်းရွေးကောက်ပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်။ I would not give up this fight if there was a chance that we would prevail.But it is now clear that even when all the
ကျွန်တော်တို့အနိုင်ရနိုင်တဲ့အခြေအနေရှိတယ်ဆိုရင်ဒီရှင်ပြိုင်မှုကိုကျွန်တော်အရှုံးပေးမှာမဟုတ်ပါဘူးဒါပေမဲ့တန်တရားဖြစ်စရာမဲတွေကိုရည်တွက်ပြီးပြီဆိုရင်တောင်ကျွန်တော်တို့အနေနဲ့ Ohio ပြည်နယ်မှာအနိုင်ရမယ့်အခြေအနေမရှိပါဘူးကျွန်တော်တို့ဒီရွေးကောက်ပွဲမှာအနိုင်ရမှာမဟုတ်ပါဘူ
းရွေးကောက်ပွဲမှာဘယ်သူအနိုင်ရလဲဆိုတဲ့အဖြေထွက်လာပြီဆိုရင်တော့ရွေးကောက်တင်မြှောက်ခံရတဲ့သမရလောင်းအနေနဲ့အစိုးရအဖွဲ့အစ်မှပါဝင်မဲ့ဝန်ကြီးတွေနဲ့တခြားအရေးပါတဲ့ယာတို့တွေအတွက်ရွေးချယ်ခန့်အပ်တာတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသမရနဲ့အစိုးရအဖွဲ့ကလည်းအစိုးရအသစ်ကိုအာဏာလွှဲပြောင်းရေးကိစ္စတွေမှာပူးတွဲလှုပ်ဆောင်ပေးရပါတယ်။အထူးသဖြင့်တော့တိုင်းပြည်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာယာတို့ကအနားယူတော့မဲ့သမရနဲ့ရွေးကောက်ခံသမရတို့နှစ်ဦးစလုံးကိုတပြိုင်တည်းအသိပေးအကြောင်းကြားတာနောက်သမရအသစ်အနေနဲ့တခြားအရေးပါတဲ့ကိစ္စရပ်တွေမှာတည်တည်တိုက်တဲ့ကိစ္စရပ်တွေကိုအသိပေးအကြောင်းကြားတာတွေလှုပ်ဆောင်ပေးရပါတယ်။အခုကျင်းပတဲ့2016ခုနှစ်ရွက်ကောက်ပွဲမှာလဲသမရကိုယ်စားလှယ်လောင်းနှစ်ဦးစလုံးအနေနဲ့တဦးကိုတဦးအပြန်အလှန်ထိုးနဲ့တိုက်ခိုက်ပြီးမဲဆွယ်စည်းရုံးနေကြတယ်ဆိုပေမဲ့ရွက်ကောက်ပွဲပြီးသွားလို့ဘသူအနိုင်ရတယ်ဆိုတဲ့အဖြေထွက်လာပြီးဆိုရင်တော့အစင်လာအတိုင်းအနိုင်ရတဲ့သူကိုချီးကျူးဂုဏ်ပြုစကားပြောကြားကြမှာဖြစ်ပါတယ်သမရလောင်းနှစ်ဦးဖြစ်ကြတဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ဟာနိုင်ငံရေးအယူအဆမူဝါဒရေးရာတွေမှာဘလောက်ပဲကွဲပြားခြားနားနေပေမဲ့လည်းအင်္ဂါနေ့ညမှာရွေးကောက်ပွဲအထိမ်းအမှတ်အခမ်းအနားတွေကိုနယူးယောက်မြို့ပေါ်မှာပဲကျင်းပသွားကြဖို့စီစဉ်ထားပြီးတဦးနဲ့တဦးကျင်းပမဲ့နေရာဟာလည်းမိနစ်ပိုင်းမဲ့ဝေးကွာတဲ့နေရာမှာရှိနေတာဖြစ်ပါတယ်ခင်ဗျာ